လသမဂ္ဂလုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌအဖြစ်မေလာမှာစတင်တာဝန်ယူမဲ့ပိုလန်နိုင်ငံကမြန်မာနိုင်ငံရဲ့ဒုက္ခသည်ဆိုင်ရာအခြေအနေတွေနဲ့ကိုရီးယားကျွန်းဆွယ်စံတမန်ဆက်ဆံရေးကိစ္စရပ်တွေကိုဦးစားပေးလှုံ့ဆော်သွားမယ်လို့ပြောပါတယ်။ရခိုင်ပဋိပက္ခကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်လေ့လာဆစ်ဆီးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်ကိုစလေအဖွဲ့ရဲ့တူညီချက်တွေနဲ့ပတ်သက်ပြီးသူနဲ့သူ့ရဲ့လုပ်ဖို့ကိစ္စတွေအလွန်စိတ်မကောင်းဖြစ်နေကြောင်းကုလသမဂ္ဂဆိုင်ရာပိုလန်တပ်အမတ်ဂျိုအန်ဝိုနက်ကာကမေလ3ရက်နေ့မှာပြောပါတယ်။
And in a very frank discussion with the authorities in Myanmar, we express our
မြန်မာအစိုးရနဲ့ပုံမှန်လေးနဲ့ပြောဆိုဆွေးနွေးကြတဲ့နေရာမှာစစ်မှားတွေရဲ့ထင်မြင်ချက်တွေကိုချပြခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းဒီအစီအစဉ်တွေကိုပြန်သုံးသပ်ဖို့နဲ့ဥပမာပြောရရင်အနာဂတ်မဟာဗျူဟာတွေချမှတ်ဖို့ဆိုတဲ့အစီအစဉ်တွေရေးဆွဲတဲ့ကိစ္စမှာသဘောတူညီကြဖို့လိုပါတယ်။ဒုက္ခသည်စကားမှာခေါလုံနေတဲ့လူတွေလည်းအတော့ကိုအတိဒုက္ခရောက်နေသလိုသူတို့နဲ့ထိုက်တန်တာဖူးဖူးလုပ်ပေးဖို့ကျမတို့အားလုံးသညီသညွတ်တဲ့ဆန္ဒရှိပါတယ်။ကျမမြင်တွေ့ခဲ့ရတဲ့အတွက်တော့ကိုစိတ်ကောင်းပြပါတယ်လို့ဂျိုအန်ကပြောဆိုသွားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ပြီးတော့ရခိုင်မြောက်ပိုင်းအခြေအနေကိုစုံစမ်းစစ်ဆေးခဲ့တယ်လို့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့ရောတမတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမြောင်းလိုင်းနဲ့ပါနေပြီးတော့မှတွေ့ဆုံခဲ့ပါတယ်။တောင်မြောက်ကိုရီးယားစိတ်ပြီးတွေ့ဆုံပွဲကိုလည်းပိုလန်တပ်မတ်ဂျိုအန်ကချီးကျူးပြောဆိုသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌဖြင့်ပိုလန်နိုင်ငံနောက်ဆုံးတာဝန်ယူခဲ့တာ1999ခုနှစ်ကဖြစ်ပါတယ်။